ဒီနေ့ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်ရာနယ်မြေဖြစ်တဲ့လော်ခီလာခေါ်လေးဝါမှာပြုလုပ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဒုတိယချိန်ကြီးလာခံအတွင်းလက်ရှိမြန်မာအစိုးရရဲ့သဘောထားဟာအရင်အစိုးရတွေအတိုင်းပြောင်းလဲမှုမရှိဘူးလို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။ဒီကနေ့သတို့ထားမြောက်နေ့အဖြစ်ကျင်းပခဲ့တဲ့ညီလာခံအတွင်းတနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်ခဲ့ကြသလိုဖယ်ရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြတာပါ။အသေးစိတ်ကတော့မန္တလေးချမ်းကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။ KNU ထိန်းချုပ်ရာနယ်မြေဖြစ်တဲ့လေးဝါမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရရဲ့ဒုတိယကြိမ်ညီလာခံကိုကျင်းပနေတာပါ။ညီလာခံရဲ့ဒီကနေ့စတုတ်ထမြောက်နေ့မှာတော့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖေဖော်ဝါရီလတဲ့ကရင်ပြည်နယ်ဖမ်းအံမြို့မှာကျင်းပမယ်တနိုင်ငံလုံးတိုင်းတာနယ်ပြစ်ခတ်ရစဲရေးဒုတိယကြိမ်ဆွေးနွေးပွဲမတိုင်ခင် NCCT တနိုင်ငံလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ရဲ့လုပ်ငန်းတာဝန်တွေဖမ်းဆွေးနွေးပွဲကြရင်တိုင်းဒေသတွေဘက်ကတင်ပြမယ်အဆိုပြုချက်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်မြန်မာပြည်မှာငြိမ်းချမ်းရေးရရှိဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားကြိုးပမ်းနေပေမဲ့လို့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေကတော့အားနည်းနေစေပါ KIA ကချင်လူမျိုးရေးတပ်မတော်ရဲ့ဒုဗိုလ်ချုပ်ကြီးအမ်ဘန်လာကလည်းလေးဝါညီလာခံဖွင့်မိန်ခွန်းမှာတိုင်းရင်းသားတွေအပေါ်အစိုးရရဲ့မပြောင်းလဲတဲ့သဘောထားနဲ့ပတ်သက်ပြီးအခုလိုပြောကြားသွားခဲ့ပါတယ
်ကျွန်တော်တို့တွေပေါ်ပေါ်ဆက်ဆက်လုံးလို့မရဘူးဆိုတာလဲအားလုံးသဘောပေါက်ကြပါဖြစ်ပါတယ်ကျွန်တော်တို့တွေဟာကိုချိုးအတွက်လုံးနေကြတာမဟုတ်ဘူးကိုယ့်ရဲ့လူမျိုးလူမျိုးရဲ့အတွက်လုံနေကြတာဖြစ်တယ်ကျွန်တော်တို့တစ်ချက်မှားတာနဲ့ကိုယ့်ရဲ့လူမျိုးတစ်သက်မကမျက်နာမှာဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ဟာတစ်သိထားကြီးကြီးနဲ့လုံသွားရမှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့အစိုးရအဆက်ဆက်တာကျွန်တော်တို့တိုင်းရင်းသားများအပေါ်မှာထားရှိတဲ့သဘောထားဟာတစ်ခုတည်းပဲဖြစ်တယ်မပြောင်းလဲဘူးဒီနေ့အဖြစ်လည်းမပြောင်းလဲဘူးကျွန်တော်တို့လက်ကြိုင်တော်လန်ကြတာဟာသူပူတောင်းကြတယ်ဆိုတဲ့သဘောနဲ့ပဲကျွန်တော်တို့ကိုဆက်ခံခဲ့တာဒီနေ့အဖြစ်ဖြစ်တယ်ဒီတော့အပြစ်ခတ်ချက်သိဖို့တို့မှဒါပဲသဘောရှိတယ်နိုင်ငံချင်းဆွေးနွေးဖို့သဘောမရှိဘူးဒါကိုကျွန်တော်တို့ကတွန်းအားပေးရမှာဖြစ်တယ်တွန်းအားပေးရမှာဒီ question တွန်းအားပေးလို့မရဘူးအခုလိုကျွန်တော်တို့စုစုစည်းစည်းနဲ့သွန်အားပေးရမှာဖြစ်တယ်။ဒီစုစည်းမှုတောင်မှအားမရှိသေးဘူး။ကျွန်တော်တို့တိုင်းရင်းသားပြည်သူတရက်လုံးပါဝင်ရမှာဖြစ်တယ်
။တိုင်းရင်းသားတွေဘက်ကအခုလိုတန်တရားရှိနေချိန်မှာပဲမကြသေးခင်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကချင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတိုင်းရင်းသားသဘုံတွေရဲ့အကြမ်းဖက်မှုကြောင့်ဖြစ်ရတာဆိုတဲ့ပြောစကားတွေကငင်းငင်းရေးဆွေးနွေးမှုတွေကိုထိခိုက်စေနိုင်တယ်လို့တချို့သတင်းတွေမှာလည်းသုံးသပ်ကြပါလေ။ဒါကြောင့်လည်းတိုင်းရင်းသားတွေဘက်ကနေတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးတဲ့အခါတမရရောလွတ်တော်ရောတမရကာကွယ်ရေးဦးစီးချုပ်ပါအားလုံးပါဝင်ကြဖို့ကိုတောင်းဆိုထားတာပါ။လက်ရှိကျင်းပနေတဲ့လေဝါညီလာခံပြီးရင်တော့အစိုးရရဲ့ပြည်ထောင်စုငင်းငင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာထိုင်းနိုင်ငံမှာထပ်မံတွေ့ဆုံကြဖို့ရှိပါတယ်။ဖန်ဆွေးနွေးပွဲမတိုင်ခင်အကျိုးညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်နိုင်မှုတွေ့ဆုံကြမှာဖြစ်တယ်လို့ဆိုပါရစေ။အရင်ကတော့ဖန်အမှာတွေ့ဆုံမှုကိုမနစ်ဒီဇင်ဘာလမှာစီစဉ်ထားခဲ့ပြီးနောက်ဒီနှစ်ဇန်နဝါရီတခါအဲ့ဒီကနေမှဖေဖော်ဝါရီကိုအကြိမ်ကြိမ်ထပ်မံရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။အခုလိုရွှေ့ဆိုင်းတာဟာငြိမ်းချမ်းရေးဆွေးနွေးတဲ့အခါပုံမှုခိုင်မာမှုရှိစေဖို့ဖြစ်တယ်လို့တိုင်းရင်းသားတွေကဆိုပါရစေ။အခု KNU ထိန်းချုပ်ရာနယ်မြေမှာကျင်းပနေတဲ့လေးဝါညီလာခံဟာဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်ညီလာခံကိုတော့ကချင်ပြည်နယ်လိုင်စာမြို့မှာ2013ခုနှစ်အောက်တိုဘာလကုန်ပိုင်းကကျင်းပခဲ့တာလည်းဖြစ်ပါတယ်ရှင်။